မြန်မာနိုင်ငံမှာတော့နိုင်ငံတော်လှည့်ဝှက်ချက်အဲ့ဥပဒေနဲ့ထောင်ဒဏ်9နှစ်ချခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့နောက်ဆုံးအဆင့်ယူကံကိုနေပြည်တော်ကပြည်တော်စုတရားရုံးချုပ်ကနေအင်ကာနေမှာကြားနာဖို့ရှိနေပါတယ်။အသက်33နှစ်အရွယ်ကိုဝါလုံးနဲ့29နှစ်အရွယ်ကိုကျော်စိုးတို့အနေနဲ့ဒီကိုလိုနီခေတ်လှည့်ဝှက်သတင်းချက်လက်ဆိုင်ရာဥပဒေချိုးဖောက်မှုဆက်ဆွဲခြင်းနဲ့အဖမ်းခံရတဲ့2018ခုနှစ်ဒီဇင်ဘာလကနေစပြီးထောင်ထဲမှာနေခဲ့ရတာကအခုဆိုတစ်နှစ်နဲ့လေးလရှိသွားပါပြီ။ဒီသတင်းတောက်နှစ်ယောက်အနေနဲ့တခိုင်ပြည်နယ်ကတပ်မတော်ဆစ်စင်ရေးအတွင်း Ranger Muslim 10ဦးအသက်ခံရတာကိုသတင်းစုံစမ်းနေစဉ်အခုလိုအဖမ်းခံခဲ့ရတာပါမြန်မာနိုင်ငံမှာအဆင့်အမြင့်ဆုံးဖြစ်တဲ့ဒီပြည်တော်စုတရားရုံးချုပ်ရဲ့ Internet Website နဲ့ Facebook တွေမှာလည်းဒီသတင်းထုတ်တွေရဲ့အယူခံမှုအကြောင်းကိုစနေနေ့ကဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဒီသတင်းထုတ်တွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေနိုင်တဲ့လှုပ်ဝှက်ထောက်ထားတွေလက်ဝဲရယူထားတာတွေ့ခဲ့တယ်လို့စွပ်စွဲထားပါတယ်ဒါပေမဲ့ဒီသတင်းထုတ်တွေရဲ့ရှင်းနေဦးခမောင်စောကတော့ဒီအမှုမှာတင်းမှုသက်တွေထောက်ထားမရှိပဲရဲကကြိုတင်အကွက်စင်ဖန်ဆီးထားတဲ့အထောက်အထားတွေဒါတွေ့ရတယ်လို့ပြန်ပြောထားပါတယ်ခင်ဗျ